မန္တလေးမြို့ရင်6မြို့နယ်ကအချို့ကျနမူနာရယူထားတဲ့လူဦးရေ400ခန့်ကိုကောက်ယူခဲ့တဲ့စည်ရင်းတွေအရာမြို့ရင်းလုံခြုံရေးနဲ့ပတ်သက်လို့စိုးရိမ်နေသူတွေထွက်ဝက်လောက်နှီးပါရှိနေတာကိုတွေ့ရတယ်လို့မြစ်တာကမ်ပိန်းလူငယ်အဖွဲ့ရဲ့အမှုဆောင်ဒါရိုက်တာကိုတန်းမြတ်စိုးကပြောပါတယ်။ဒါအပြင်အစိုးရရဲ့လှုပ်ဆောင်ချက်တွေနဲ့ပတ်သက်လို့ပွင့်လင်းမြင်သာမှုမရှိတာတွေကိုလည်းယုံကြည်မှုမရှိကြတာကိုတွေ့ရပါတယ်။အဲ့ဒီအထက်မှာပြည်သူတွေအနေနဲ့စီပင်သာယာရေးကော်မတီကိုထမ်းဆောင်နေရတဲ့အခွင့်အခတွေကိုဘလို့စီမံခန့်ခွဲနေလဲဆိုတာကိုမသိရကြောင်းနဲ့အခွင့်ငွေတွေအကျိုးရှိရှိသုံးစွဲနေရလို့မယုံကြည်ကြောင်းမြစ်တာကမ်ပိန်းလူငယ်အဖွဲ့ရဲ့အမှုဆောင်ဒါရိုက်တာကိုတန်းမြတ်စိုးကပြောပါတယ
်။စီပင်ဝန်ဆောင်မှုနဲ့ပတ်သက်ပြီးလို့ရှိရင်သူတို့ခုနကျွန်တော်ပြောတဲ့လမ်းရည်သွေးတွေမြင်လာမိတိုင်းရည်သွေးတွေမြင်လာအမိုက်သိန်းစနစ်နဲ့ကြာမို့သူတို့မှတော့ဒီအောင်ပို့ပြီးတော့ယုံကြည်မှုတော့မြင်လာဒါပေမဲ့သူတို့ကဘယ်အပိုင်းကိုပြည်သူတွေကမယုံကြည်မှုမရှိဘူးလဲဆိုတော့သူတို့ပေးနေတဲ့အခွန်အခတွေနဲ့ပတ်သက်ပြီးတော့ဘယ်လိုစီမံခန့်ခွဲနေတယ်လဲဆိုတော့သူတို့မသိရဘူးပြီးလို့ရှင်ပါလဲဆိုတော့ဒီပေါ်မှာတော့သူတို့ကအကျိုးရှိတဲ့နေရာတွေမှာအသုံးချလားဆိုတဲ့မေးခွန်းမျိုးမေးတဲ့အခါမှာအသုံးချနေတယ်လို့ယုံကြည်ပါသလားလို့မေးတဲ့အခါမှာတော့သူတို့အနေနဲ့မယုံကြည်ပါဘူးဆိုတဲ့အဖြစ်မျိုးကိုအများကြီးတွေ့ရပါတော့ဒါကိုကြည်ချင်းအဖြစ်တော့စီဗင်အနေနဲ့ဒါကို transparency ရှိရှိပွင့်လင်းမြင်သာမှုရှိရှိချပြဖို့လိုရဲဆိုတာမျိုးတွေ့ရတယ်ပေါ့
မြစ်တာကမ်ပိန်းအဖွဲ့ဟာ2014ခုနှစ်ကစတင်ဖွဲ့စည်းခဲ့တာဖြစ်ပြီး2016ခုနှစ်ကကျင်းပခဲ့တဲ့မန္တလေးမြို့တော်စီဝင်သားရဲကော်မတီရွေးကောက်ပွဲကိုလေ့လာစောင့်ကြည့်မှုတွေလည်းပြုလုပ်ခဲ့တဲ့အဖွဲ့အစည်းလည်းဖြစ်ပါတယ်။တချိန်တည်းမှာလည်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရတက်လာပြီးနောက်ပိုင်းမန္တလေးမြို့တော်စီဝင်သားရဲကော်မတီရဲ့ဥပဒေနီးဥပဒေတွေကိုခေတ်ကာလနဲ့လျော်ညီတဲ့ဥပဒေအဖြစ်အသစ်ပြန်လည်ရွေးဆွဲဖို့ကိုလည်းပြင်ဆင်နေတာတွေရှိပါတယ်။အဲ့ဒီအတွက်အများပြည်သူကြားနာပွဲတစ်ခုကိုလည်းမန္တလေးတိုင်းလွှတ်တော်မှာလာမယ့်ဒီဇင်ဘာလဆန်းပိုင်းအတွင်းကျင်းပပြုလုပ်သွားမယ်လို့မန္တလေးတိုင်းဒေသကြီးလွှတ်တော်ကသိရပါဗျ။အဲ့ဒီကြားနာပွဲမှာဆိုရင်ပထမဆုံးအနေနဲ့ဈေးနဲ့တာသက်ဆိုင်ရာကိစ္စရပ်ကိုဆွေးနွေးသွားမှာဖြစ်တယ်လို့လည်းမန္တလေးတိုင်းဒေသကြီးလွှတ်တော်ဥပဒေပြုရေးဆိုင်ရာကော်မတီဥက္ကဋ္ဌဦးတင်အောင်ကပြောပါဗျ။ဆွေးနွေးခြင်း
တဲ့အချက်အလက်တွေကိုကျွန်တော်တို့လွှတ်တော်ကျွန်တော်တင်ပြနိုင်ပါတယ်အခုပထမဆုံးကတော့ကျွန်တော်ဈေးနဲ့တာသက်ဌာနနဲ့ဆိုင်ရာကိစ္စတွေကိုကျွန်တော်ဆွေးနွေးမှာဖြစ်ပါတယ်ကျွန်တော်တို့အဲ့ဒီကိစ္စကိုကျွန်တော်တို့ဈေးနဲ့တာသက်ဆိုင်ရာဌာနနဲ့ပတ်သက်တဲ့ပေါ်တော့လုပ်ငန်းတွေကိုအကြံပြုခြင်းနဲ့ဆွေးနွေးခြင်းနဲ့ဒါမှမဟုတ်အကြံပြုခြင်းနဲ့စာရင်းပေးခြင်းနဲ့ဆိုရင်တော့ကျွန်တော်30ရက်17လ2018ရက်နေ့ကိုနောက်ဆုံးထားပြီးတော့ပြီးလို့ရပါတယ်ဒီရဲ့အဲ့ရဲ့နောက်ပိုင်းကြတော့လေဂျန်နဲ့ဌာနနဲ့ပတ်သက်တဲ့အကြံပြုချက်မှာကိုဆက်လက်ပြီးတော့ပေးပို့နိုင်ပါတယ်အဲ့ဒီအကြံကြီးအားလုံးကိုယူပြီးတော့ကျွန်တော်တို့ကနေပြီးတော့ဥပဒေကိုရေးဆွဲတင်တာတွေရေးဆွဲမယ်ပြင်တင်တာတွေပြင်တင်မယ်ဖက်တင်တာတွေဖက်မယ်ဆိုတော့အကြောင်းကိုကျွန်တော်ဒီနေ့ရည်ပြီးတော့မြစ်တရားခံလုပ်ပါတယ်
မန္တလေးမြို့တော်စီပင်သားယာရေးဥပဒေကို2014ခုနှစ်မှာပြဋ္ဌာန်းခဲ့ပြီး2016ခုနှစ်မှာတော့ပြင်ဆင်ပြဋ္ဌာန်းချက်တချို့ကိုပြုလုပ်ခဲ့တယ်လို့သိရပါတယ်ရှင်